ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားသူဂျော့ရှွာဝမ်ဟာအကျဉ်းထောင်ကလွတ်လာခဲ့ပြီးနောက်မှာပဲအစိုးရရုံးချုပ်တွေရှိရနာကစူဝေးဆန္ဒပြပွဲမှာပါဝင်ဆန္ဒပြနေပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှုဆင်းပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေကြမ်းကိုပယ်ဖျက်ပေးဖို့အတွက်ဂျော့ရှွာဝမ်ကတောင်းဆိုခဲ့ပါတယ်
It's time for us to urge Carolan to withdraw the extradition law proposal and it's her responsibility to step down and to face how 2 million...
ရာဇဝဲမှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာ GC လွှဲပေါင်းပြောင်းပေးရေးအုပ်ချုပ်ရေးမှု Carrie Lam အဆိုပြုတဲ့ဥပဒေကြမ်းကိုပြန်ရုပ်သိမ်းဖို့နဲ့ပြည်သူနှစ်တန်းလောက်လမ်းပေါ်ထွက်တောင်းဆိုနေတဲ့အတိုင်းယာရုကနေဆင်းပေးဖို့အချိန်တက်ပြီလို့ Joshua Wong ပြောကြားသွားတာဖြစ်ပါတယ်။ဟောင်ကောင်မှာလူ့အခွင့်အရေးနဲ့လွတ်လပ်မှုကိုပြန်မရမချင်းဆန္ဒပြသူတွေပိုပိုများလာလိမ့်မယ်လို့လည်းဒီမိုကရေစီရဲ့လှုပ်ရှားသူ Joshua Wong ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီနီးလန်းကျရွေးကောက်ပွဲကျင်းပဖို့အတွက်2014ခုနှစ်ကစတင်တောင်းဆိုတဲ့ Umbrella Movement ထိလှုပ်ရှားမှုခေါင်းဆောင်တယောက်ဖြစ်တဲ့ဝေါန်ဟာအဲ့ဒီလှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့ထောင်ဒဏ်2လကြားခံပြီးဒီကနေ့ပြန်လွတ်လာတာဖြစ်ပါတယ်။ဘေကျင်းအစိုးရလိုလာတဲ့အုပ်ချုပ်ရေးမှု Carrie Lam ကသူ့အဆိုပြုထားတဲ့ဥပဒေကြမ်းကိုယာယီဆိုင်းထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖျက်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးရပိုင်းကဆန္ဒပြသူတွေအပေါ်လုံခြုံရေးတွေကအင်အားသုံးကင်တွယ်ခဲ့တဲ့အတွက်ပါလူပေါင်း2000လောက်တနည်းကနေနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့အထိလည်းအုပ်ချုပ်ရေးမှုယုံနာမှစူဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြမှုကြောင့်ဟောင်ကောင်ကအစိုးရယုံတွေရှိရာနဲ့ shoppingစင်တာရီရှိရာအရမှလုပ်ငန်းတွေအလုံးရပ်ဆိုင်းခဲ့ပါတယ်ဒီကနေ့တော့အစိုးရရုံးချုပ်တွေရှိရာတဝိုက်ကလမ်းတွေကိုအာဏာပိုင်တွေကပြန်ဖွင့်ခဲ့ပါတယ်ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတဒေါ်နယ်ထရန့်ပြည်ဆောင်တဲ့အခါမှာဟောင်ကောင်ကိစ္စကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားထားပါတယ်